ကချင်ပြည်နယ်ရွှေကူမြို့မှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းမိပြီးတဲ့နောက်စစ်ဆေးရှာဖွေမှုတွေကိုစစ်ကောင်စီတပ်တွေကတုံ့ပြန်လှုပ်ဆောင်နေပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့ဆက်ဆက်ပြီးဒေသခံ10ယောက်ကိုလည်းဖမ်းဆီးထားတာပါ။တချိန်တည်းမှာပဲတနိုင်းမြို့မှာလည်းလူငယ်အယောက်20ကျော်ကိုမတရားသိမ်းတဲ့ဆက်သွယ်မှုနဲ့ဖမ်းဆီးထားပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကအဖမ်းဆီးသတင်းတွေကိုကိုသိန်းထိုင်ဦးကတင်ပြမှာပါရှင်
။ကချင်ပြည်နယ်ရွှေကူမြို့နဲ့ဗမာမြို့ကြားကစင်ခန်းတရားမှာပြီးခဲ့တဲ့ရက်ပိုင်းကလက်နက်တွေဖမ်းဆီးရမိခဲ့တဲ့သတင်းထွက်ပေါ်ပြီးတဲ့နောက်ရွှေကူမြို့မှာလုံခြုံရေးဘုတ်တင်းကျပ်ထားတယ်လို့ရွှေကူမြို့ကတယောက်က VOA ကိုပြောပါတယ
်။အမေကစနမီကိုကြားတယ်နော်။ဒီလာကကျွန်တော်စင်ခန်းစစ်စစ်ကိတ်မမီရတယ်နော်။စင်ခန်းတရားဆိုတော့ကျွန်တော်ဘယ်နေဘယ်နေပြောလာမို့။နာယီကနဲ့ပြောပြီးတော့စစ်စစ်ကိတ်မသွားလက်နက်ကိုမိရဆိုတော့သူကဒီကမ္ဘာကနေဒီလိုအခွင့်အရေးရတယ်။ဒီအရင်ကတည်းကအဆောဆောင်နေလို့ပေါ့။ဒီလိုအမှတ်ပေးတဲ့အရင်ကစစ်ပေးချဖို့တဲ့လို့တရင်းတော့ရလိုက်တယ်
။ဆက်တဲ့ဖမ်းမိပြီးတဲ့နောက်မှာနေဒီကိုဝင်ရောက်စစ်ဆေးရှာဖွေတာတွေလုပ်နေတယ်လို့အဖမ်းဆီးတချို့လည်းရှိတယ်လို့နောက်ထပ်ဒီတော့ကတယောက်ကပြောပါတယ်
။အဲ့ဒီလက်နက်မိကကြားပြီးနောက်ပိုင်းတော့အဲ့ဒီရက်ဆက်ပါပဲ။မမိရောဒီမိရောပေါ့။အဲ့လိုစစ်ဆေးတာရှာခဲ့တာလုပ်နေကြတယ်။အဲ့ဒီစစ်ချင်လို့ဆိုတော့ကောင်းနေတယ်လည်းလာတာပဲ။ဘုန်းကြီးရက်ပိုင်းကတော့လို့ညအောင်နေချိန်မှာလုပ်ကြပေါ့အခုရပိုင်းကဒီနေ့ပိုင်းမှာကိုလည်းလုပ်လာကြတယ်သူတို့ရဲ့အသက်ဆက်တင်နေပေါ့နော်ဒီရက်ဆိုတတိယစာမရလို့လိုက်တဲ့တည်းပေါ့သတိခံရတာကတော့တရားပေါ့ဝင်တင်တော့ကြည့်နေမလို့ရှိ
စစ်ကောင်စီရဲ့ကြော်ရေးဆိုဝေးရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရွှေကူမြို့မှာစစ်တော်ရဲ့တွေကလက်နက်ဖမ်းဆီးရမိတာရှိခဲ့တဲ့အကြောင်းအခုလိုပြောထားပါတယ
်အဲ့ဒါကအခုမျိုးအပြင်ကကားကင်းကိုစစ်ခန်းတော်မှာဖြစ်တယ်အမအဲ့ဘက်မှာလိုက်ပါလာတယ်တရားအဲသူမရှိတော့မှာတော့တရားရရှိထားတယ်လည်းနေလာရှိပါတယ်။ဒီစင်းရက်ပါလာတော့ရွှေကူဒုမကြီးရဲ့စကားကိုသူကဒီနေ့အဖြစ်ခဲ့တဲ့စီစီတီအိုင်မှာပါရလို့ပြရတယ်။သူလည်းသူ့မှာစပါတယ်။သူမိမနဲ့တည်းဥပါတာတဲ့ဒီကောင်ကြီးကလည်းကျွန်တော်စိုးတလက်နဲ့ကြည်ရှိတော့ပြီးခဲ့တာရှိပါတယ်
။ဖန်စီရမိတဲ့လူတွေကိုစစ်ဆေးပြီးရွှေကူမြို့ချန်တချန်ကနေလက်နဲ့ဒီဖော်ထုတ်ဖန်စီရမိတာရှိကြောင်းလဲဆက်ပြောပါတယ်။ဒီလအစောပိုင်းကစတင်ပြီးရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းတစ်ခုထုတ်ကိုတက်ခတ်ခံခဲ့ရသလိုရွှေကူမြို့နယ်အနီးမြေကျင်းတနေရာမှာလည်းစစ်သမောတွေပြစ်ခတ်ခံခဲ့ရပါတယ်။ကျော်လာ၄ရက်နေကလည်းရွှေကူရဲစခန်းပြစ်ခတ်တက်ခတ်ခံခဲ့ရပါတယ်။ဒီတက်ခတ်မှုတွေက KNL နဲ့သူတို့ပူးပေါင်းဆောင်ရွက်တာဖြစ်တဲ့အကြောင်းရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ SPDF ကသတင်းထုတ်ပြန်ပါတယ်။ကိုယ့်ရဲ့နေတော့ကလည်းရဲစခန်းနဲ့ရွှေကူသမောစိတ်မှာစိုက်ကပ်ထားတဲ့စီရင်ရင်လေးပြစ်ခတ်တက်ခတ်ခံခဲ့ရတဲ့အကြောင်းသတင်းထွက်ခဲ့ပေမဲ့ SPDF ကသူတို့လက်ချက်မဟုတ်ဘူးလို့ငြင်းဆန်ပါတယ်။ဒီတော့တွင်ကချင်ပြည်နယ်တနိုင်းမြို့မှာလည်းလူ20ကျော်ကိုစစ်တပ်ကဖမ်းဆီးပြီးတဲ့နောက်မတရားအတင်းဥပဒေပုံမှန်စက်ခွန်တင်းနဲ့အမှုဆွဲဆိုထားတဲ့အကြောင်းတနိုင်းဒေသခံတယောက်ကပြောပါတယ
်။ဟုတ်ကဲ့တော့ကျန်လာတဲ့လူငယ်ပေါ့နော်လူ20ကျော်ကိုဒီတနိုင်းစစ်ကောင်ကိမှာထားလိုက်။ထားပြီးတော့သူတို့ဒီတက္ကသမှာပြင်နေတာပေါ့။အခုကျွန်တော်တားမိလာရင်တော့ဒီစက်ကွန်တင်းနဲ့စက်ကွန်တင်းနဲ့ဆက်ဆက်ရေကြားတယ
်ဖန်စီခံထားရတဲ့လူငယ်20ကျော်နဲ့ကစစ်စင်းနေတဲ့အချိန်၈ရက်ပြီးဆုံးခဲ့တဲ့ဆိုရင်သတင်းတွေဒေသခံတွေကြားမှာပြန့်နှံ့နေပါတယ်ဒေသတွင်းသတင်းမီဒီယာတခုဖြစ်တဲ့ GNG ကကချင်းသတင်းဌာနကတော့ပြီးခဲ့တဲ့15ရက်နေ့ကလူ29ယောက်ကိုဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းဖန်စီစစ်စင်းနေတဲ့၈ရက်ပြီးဆုံးတာမဟုတ်ပါမှန်းတဲ့အကြောင်းနဲ့သူတို့ဒီလ၁၀ရက်နေ့ကနေစက်ကွန်တင်းနဲ့တရားဆွဲဆိုဖို့စစ်တပ်ကနေရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပေါ်ပြထားပါတယ်ဒီနေ့ထုတ်သတင်းစာမှာတော့ KNY ဌာနချုပ်လိုင်စာကိုစစ်တင်တန်းစီလို့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကညွှန်ကြားခိုင်းစီခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားသလို KNY နဲ့က KMU တက်မှ9နေပြီကိုလည်းလက်နဲ့ခရမ်းဝယ်ယူဖို့ဖောက်ခွဲဖြစ်စည်းရေးဆောင်ရွက်ဖို့နဲ့စစ်တင်တန်းတွေစီလို့ညွှန်ကြားထားတဲ့အကြောင်းပေါ်ပြထားပါတယ်ခင်ဗျာ